မနက်ကမစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရန်ကုန်မန္တလေးနဲ့နိုင်ငံတော်ကမြို့တချို့မှာဒီနေ့ဆက်လက်ဖြစ်ပွားခဲ့ပါတယ်။မန္တလေးမြို့မှာတော့ဘာကသာကျောင်းသားများတပိတ်စစ်ကြောင်းနဲ့ဆက်မှုစုပေါင်းတပိတ်စစ်ကြောင်းတွေပူးပေါင်းပြီးတော့အာဏာရှင်ဖြုတ်ချရေးကြွေးကြော်တန်တွေကိုအော်ဟစ်ချီတဲ့ဆန္ဒပြခဲ့ကြပါတော်ပြင်ရှင်းလေးလုံးအေးတော်ပုံ33နှစ်မြောက်မတိုင်ခင်ဒီနေ့လှုပ်တဲ့ဆန္ဒပြပွဲအတွင်းအထွေထွေတပေါင်းစုတပိတ် LGBT လူမှုအတိုင်းဝိုင်းနဲ့ချမ်းမြသာစီတပိတ်စစ်ကြောင်းတွေကလည်းသက်ဆိုင်ရာဆန္ဒပြတပိတ်စစ်ကြောင်းလိုက်ချီတက်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေကမပြီးဆုံးသေးတဲ့ရှင်းလေးလုံးလူမှုလွတ်မြောက်ရေးတို့အတူယုံသွေးကြွေးကိုသွေးနဲ့ဆက်ကြဆိုတဲ့စာရင်းတွေပိုစတာတွေကင်ဆောင်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်ဒါပြင်မြင်းညာမျိုးကနီးပညာကောလိပ်ကျောင်းသားတွေနဲ့ပြည်သူတို့ကလည်းအဝေးပြေးကားကြီးဝင်အတွင်းမှာဆက်အာနာရှင်စန့်ကျင်ရေးဆန္ဒပြသပိတ်တွေကိုဆင်နွှဲခဲ့ကြပြီးရန်ကုန်မန္တလေးရွှေဘိုတဝယ်မြို့တွေမှာလည်းလူငယ်တွေနဲ့ပြည်သူတို့ကဆန္ဒပြခဲ့ကြပါတယ်။အနောက်ဘက်မှာကြားအောင်မဲ့ရှစ်လေးလုံးအေးတော်ဘုံကြီး33နှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့လည်းဂုံပြူဆန္ဒသပိတ်တွေကိုလှုပ်ဆောင်ဖို့လဲမြမနွေဦးတော်လိုင်းရေးဆန္ဒပြသပိတ်ခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာတေးစာဆန်းကနှိုးဆော်ထားပါတယ်။ရှစ်လေးလုံးအထိမ်းအမှတ်အဖြစ်နဲ့တစ်ဖက်ကလက်3ချောင်းကျန်လက်တစ်ဖက်ကလက်ငါးချောင်းစုစုပေါင်းလက်ရှစ်ချောင်းထောင်ပြီးတော့ဆန္ဒပြတပိတ်တွေလှုပ်ကြဖို့နဲ့အနီရောင်အဝတ်စားတွေဝတ်ဆင်ကြဖို့စေးနီတပိတ်တွေလှုပ်ဆောင်ကြဖို့ကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေတဆင့်တိုက်တွန်းထားပါတယ်ခင်ဗျာ။